ဆိုင်ပြိုရေးနိုင်ငံဖြစ်တဲ့မြန်မာနိုင်ငံမှာအယတအစိုးရသစ်လက်ထက်တောင်သူတွေသမားတွေရဲ့နေကြနေစေလူမှုဘဝတွေကိုတင်းမြင့်တင်နိုင်ဖို့လေသမားအကျိုးစီးပွားကာကွယ်စောင့်ရှောက်နိုင်ဖို့တောင်တွင်သမားတွေလေယာလုပ်ငန်းခွင်ဘေးကင်းလုံခြုံမှုနဲ့တောင်တွင်သမားတွေရဲ့အခွင့်အရေးရပိုင်ခွင့်တွေရရှိနိုင်ဖို့တောင်သူလေသမားတွေက2016တောင်သူလေသမားညီလာခံကနေတောင်းဆိုလိုက်ကြတာပါပြည်내နဲ့တိုင်းအသီးသီးကတက်ရောက်လာတဲ့တောင်သူလေသမားကိုယ်စားလှယ်တွေရဲ့ဆွေးနွေးအကြံပြုချက်တွေကိုသမရဦးထင်ကျော်ဦးဆောင်တဲ့ပြည်ထောင်စုအစိုးရနဲ့ပြည်내နဲ့တိုင်းအစိုးရတွေကိုတင်ပြသွားမယ်လို့ဦးဆောင်ကျင်းပတဲ့မြန်မာနိုင်ငံတောင်သူလေသမားနဲ့စိုက်ပျိုးရေးလူသမားသမဂ္ဂတွေကပြောပါတယ်အသေးစိတ်ကိုမတ်ဆွမွန်ကပြောပြပါမှာ
ဟုတ်ပါတယ်အရက်သားအစိုးရလက်ထက်မှာပထမဦးဆုံးအချိန်ကျင်းပတဲ့တောင်သူလယ်သမားညီလာခံကိုနေပြည်တော်အပါဝင်ပြည်နယ်နဲ့တိုင်းဒေသကတောင်သူလယ်သမား180နီးပါးတက်ရောက်ခဲ့ပါတယ်ရန်ကုန်မြို့မြန်မာနိုင်ငံငါးလုံငန်းအဖွဲ့ချုပ်မှဇူလိုင်လ23-24နှစ်ရက်တာကျင်းပခဲ့ပါတယ်အဓိကကတော့မြန်မာနိုင်ငံထဲကပြည်နယ်နဲ့တိုင်းဒေသမှာချိုးပေါက်ခံရတဲ့လယ်သမားတွေရဲ့အခွင့်အရေးတွေကိုဥပဒေနီးလမ်းကြဖြည့်ရှင်းပေးနိုင်မှုလေယာဉ်မြေဥပဒေတွေပြဋ္ဌာန်းပေးနိုင်မှုအပါအဝင်တောင်သူလယ်သမားတွေအတွက်စိုက်ပျိုးရေးလုပ်ငန်းဝင်ဖွံ့ဖြိုးတိုးတက်ရေးအစိုးရသစ်ဘက်ကအလေးထားဆောင်ရွက်ပေးဖို့တောင်သူလယ်သမားတွေအနေနဲ့လူလားကြောင်းတောင်သူလယ်သမားညီလာခံမှတင်ပြခဲ့ကြပါတယ်တက်ရောက်ခဲ့တဲ့ဘကိုးတိုင်းဒိုက်ဦးမြို့နယ်ကလယ်သမားကြီးဦးတင်လွင်ကအစိုးရအသည့်အနေနဲ့လှုပ်ဆောင်ပေးတင်တာတွေကိုအခုလိုပြောပါတယ်
အစိုးရတက်လာတဲ့အခါမှာကျွန်တော်ဥပဒေတွေကကျွန်တော်တို့လယ်သမားတွေနဲ့နိုင်လုံးမကြီးဖြစ်မရှိတဲ့ဥပဒေတွေတော်တော်များများကြုံနေတဲ့အခါကျတော့ဒီ22ခုကကျွန်တော်တို့လယ်သမားတွေကိုယ်စားလှယ်တွေတက်ရောက်ပြီးတော့အဲကျွန်တော်တို့ရဲ့ဒီလင်းအမီဥပဒေတွေပြင်ဖို့တော့စိုက်ပျိုးရေးနည်းစနစ်တွေနဲ့ပတ်သက်လို့လည်းကျွန်တော်လုပ်တဲ့နေရာမှာအဲလိုအပ်တဲ့ဒီအကူအညီပံ့ပိုးမှုတွေကိုဆိုရတော့သက်ဆိုင်ရာဌာနတွေရောဟလာပါဝင်လာဖို့အဲဒီရည်ရွယ်ချက်တွေနဲ့ကျွန်တော်တို့ကလုပ်ကြတယ်ပေါ့နော်အဲ့တော့လယ်သမားတွေကလည်းတိုင်းနယ်ပြည်နယ်မတူညီမှုပေါ်မှာကြုံတွေ့နေရတဲ့အခက်အခဲတွေကိုဟလာပြည့်ပြည့်စုံစုံတင်ပြကြတယ်ဒါမှမဟုတ်ဥပဒေနဲ့နေဥပဒေတွေပြောင်းဖို့အဓိကတော့ကျွန်တော်တို့လယ်သမားတို့တရားလုံးသိနေတာကနော်နိုင်ငံရေးအပြောင်းအလဲတစ်ခုမှာသမားရဲ့လိုအပ်ချက်ကြောင့်ဒီလိုဥပဒေတွေပြင်ကြတယ်ဆိုတာကိုယ်နိုင်ငံရဲ့အနေအထားရသိကြတယ်သိကြတဲ့အခါကျတော့ကျွန်တော်အစိုးရတဲ့ပုံမှာလယ်သမားအတန်ဆက်ဆက်တွေပါတဲ့ဥပဒေပြင်ရေးမှာအခမ်းအနားတစ်ခုအပါဝင်နိုင်ရေးကိုအဲဥတည်ပြီးတော့ကျွန်တော်တို့ဒီညီလာခံကြီးလုပ်ကြတာပေါ့နော်
တောင်သူလယ်သမားတွေရဲ့နှိမ့်ချနေစေလူမှုဘဝတွေကိုမြင့်တင်နိုင်မှုလယ်သမားအကျိုးစီးပွားကာကွယ်စောင့်ရှောက်နိုင်မှုအစိုးရတောင်သူလယ်သမားနဲ့လယ်သမားရေးလှုပ်ရှားနေတဲ့အဖွဲ့တွေပူးပေါင်းဆောင်ရွက်ဖို့အရေးကြီးလို့အကြောင်းကိုလည်းဥဆောင်ကျင်းပခဲ့တဲ့မြန်မာနိုင်ငံတောင်သူလယ်သမားနဲ့စိုက်ပျိုးရေးလုပ်သမားသမဂ္ဂများအဖွဲ့ချုပ်ကတိုက်တွန်းပါတယ်အဖွဲ့ချုပ်ရဲ့အတွေ့အမှုအဖွဲ့ဝင်ဦးမိုက်ကယ်ကလည်းစိုက်ပျိုးရေးကဏ္ဍဖွံ့ဖြိုးတိုးတက်ရေးအစိုးရအသည့်အနေနဲ့ဘယ်လိုလှုပ်ဆောင်ပေးသင့်ပါသလဲဆိုတာအခုလိုသူ့အမြင်ပြောပါတယ
်စိုက်ပျိုးရေးကဏ္ဍဖွံ့ဖြိုးတိုးတက်ကကျွန်တော်တို့အစိုးရဌာနသက်ဆိုင်ရာအထူးသဖြင့်နေရာစိုက်ပျိုးရေးနဲ့ဝန်ယူရေးနဲ့စံကြောင်းဝန်ကြီးဌာနတွေနောက်ဒီအခြေသက်ဒေသဖွံ့ဖြိုးရေးဌာနတွေလယ်သမားကဏ္ဍပြောမှုဆိုကျွန်တော်မြင်ရအထူးဆက်ရအများရှိတယ်ဒီလိုမျိုးကျွန်တော်တို့ရဲ့အစိုးရရဲ့ဒီတက်ဆန်နဲ့ဝင်းထားတဲ့အလုပ်ကိုလုပ်ချင်တယ်ဒီခါကတော့ကျွန်တော်တို့ကအပြုသဘောကိုဆောင်နေကျွန်တော်ပူးပေါင်းဆောင်ရွက်မှုကိုကျွန်တော်တို့အပြည့်အစုံရဲ့အနာဂတ်အတွက်ဒီလယ်သမားရဲ့ဆက်ကြွေးကဏ္ဍအနာဂတ်အတွက်ကျွန်တော်တို့စိုးရွားနေလက်တွေ့လုပ်သွားချင်တာကိုကျွန်တော်ညီလာခံမတက်ရောက်တဲ့လယ်သမားသူတွေလယ်သမားကုလေကိုကျွန်တော်ဒါကိုချပြတာဖြစ်ပါတယ်ခင်ဗျာ
တောင်သူလယ်သမားတွေနဲ့ဆိုက်ပျိုးရေးလုပ်ငန်းဝင်တွေကအလုပ်သမားတွေလေယာဉ်နဲ့ဆိုက်ပျိုးရေးလုပ်ငန်းဝင်ဘေးကင်းလုံခြုံရေးအတွက်လည်းအစိုးရဘက်ကလိုအပ်တဲ့နည်းပညာပံ့ပိုးမှုပညာပေးလှုပ်ဆောင်မှုနဲ့လက်တွေ့ကျတဲ့ဆောင်ရွက်မှုတွေအလေးထားဆောင်ရွက်ပေးဖို့ကိုလည်းမြန်မာနိုင်ငံတောင်သူလယ်သမားနဲ့ဆိုက်ပျိုးရေးအလုပ်သမားသမဂ္ဂများအဖွဲ့ချုပ်ကတိုက်တွန်းပါတယ်
ကျင်းတဲ့အခါကျရင်နံပါတ်၁လေယာဉ်ဥပဒေကြောင်းကြီးအရာပါလာမယ်။နံပါတ်၂ကတော့ဒီလေသမားဆက်ယူကဏ္ဍမှာဖွံ့ဖြိုးဖို့အတွက်ကျွန်တော်တို့နိုင်ငံမှာစမှုလေယာဉ်ကဏ္ဍဖွံ့ဖြိုးတဲ့အဓိကမကြသေးပါဘူးခင်ဗျာ။မီယိုဖီလာလေယာဉ်ကဏ္ဍကိုပြင်ပြီးအားပေးလာတာကျွန်တော်တွေ့ရတယ်။အဲ့ဒီဘိုင်းကိုကျွန်တော်ပါမယ်။နောက်တစ်ချက်ကပုဒ်တ်စီနဲ့ဓမ္မဩဇာဥပဒေပေါ်မှာလည်းကျွန်တော်တို့သုံးသပ်ထားတာရှိတယ်။အထူးသဖြင့်တော့ပုဒ်တ်စီတွေဓမ္မဩဇာမှာဟိုတောင်သူလေသမားတွေနားလဲတဲ့မြန်မာစာတွေကိုရေးဖို့ပြုလုပ်စာတို့ထိုင်းစာတို့ကိုစာတွေမဟုတ်နဲ့နားမလဲတဲ့စာတွေနဲ့မြန်မာစာလိုဘာသာပြန်မှထုတ်မှကျွန်တော်ဥစ္စာလေးတွေကိုအစိုးရလည်းထုတ်ပြန်တယ်။လယ်သမားအစုအဖွဲ့တွေနဲ့အစိုးရနဲ့ပူးပေါင်းဆောင်ရွက်ဖို့အတွက်ကျွန်တော်တကယ်ကိုနံပါတ်1ရေးဆွဲလည်းရှိပါတယ်ခင်ဗျာ။ဟုတ
်။စိုက်ပျိုးရေးကိုအဓိကထားပြီးလယ်ယာခဏကိုအခြေခံထားတဲ့မြန်မာနိုင်ငံမှာအခုလိုလယ်သမားတွေကြုံနေရတဲ့အခက်အခဲမပြေလည်မှုတွေကိုပြည်ထောင်စုအစိုးရပြည်နယ်နဲ့တိုင်းအစိုးရအပြင်လွှတ်တော်ကပါဆောင်ရွက်ပေးဖို့ပြည်နယ်နဲ့အတိုင်းအတာအသီးကတောင်သူလယ်သမားတွေကလိုလားကြောင်းကိုလည်းလယ်သမားကြီးဦးတည်လွင်ကပြောပါတယ
်။ဟုတ်တမိုးနိုင်ငံတော်အတွက်ကိုလျှောက်တဲ့နေရာမှာကျွန်တော်နိုင်ငံနေနဲ့စိုက်ပျိုးနိုင်ငံဖြစ်တဲ့စိုက်ပျိုးရေးကိုပဲအဓိကအခြေခံတာဖြစ်တဲ့ကြောင့်ဒီစိုက်ပျိုးရေးအဓိကပေါ့နော်လယ်သမားတွေရဲ့အခမ်းအနားအရေးကြီးတယ်ကျွန်တော်တို့ပြည်သူပေါ့နော်လယ်သမားတွေရဲ့စင်ပြချက်ကိုအလွတ်တော်တွေနဲ့မှာကျွန်တော်တို့ဖိုရမ်ရက်လက်တွေကိုတင်တဲ့အခါမှာဝိုင်းပြီးကူညီပြီးတော့ဒီဥပဒေနဲ့ပါဝင်ရေးကိုအနာဂတ်လယ်သမားတွေအခွင့်အလမ်းကောင်းကြီးကိုဆောင်ပေးမယ်လို့ကျွန်တော်မျှော်လင့်တာပေါ့နော်
တောင်သူလယ်သမားအကျိုးစီးပွားကာကွယ်ရေးနဲ့မြင့်တင်ရေးလယ်ယာဉ်မြေဥပဒေတွေပါဝင်ပြဋ္ဌာန်းတဲ့ဥပဒေတွေထဲမှာအဓိကလိုအပ်တဲ့စိုက်ပျိုးချင်းငွေယင်းနှီးမတည်မှုအပါအဝင်သဘာဝဘေးအန္တရာယ်အကျုံကြိုက်လာရင်လယ်သမားတွေရင်ဆိုင်ရမယ့်အခက်အခဲပြဿနာတွေပြေလည်နိုင်မှုအပါ Awe, Leyamye Tis Murine, Tea Sinia, Tanu de Mari, to a manake Ubri Baisaya, a Josie Waka, where Pinaimu, a soya de Nine, Losang Bibu, Tanu de Mari, Baka, Tansu, Lajara, Piabarishi.